ခရီးရနေကတွင်မှာရှိတဲ့လက်နက်ကင်ဖွဲ့တွေကိုဖျက်သိမ်းပြီးတော့ကာဝေးဝန်ကြီးဌာနအောက်မှာစုတဖွဲ့တွေအဖြစ်ထားဖို့သဘောတူလိုက်ကြပြီလို့ဆီးရီးယားအနာပိုင်းတက်ကထင်ညာပါတယ်။ဆီးရီးယားအနာရှင်ဘာရှာအယ်အာဆတ်ကိုတိုက်ထွက်အောင်မဦးဆောင်ခဲ့တဲ့ဟာမက်အယ်ရှာရာနဲ့လက်နက်ကင်ဖွဲ့ခေါင်းဆောင်တွေကြားအစည်းအဝေးတက်လုပ်ပြီးတဲ့နောက်ခုလိုထင်ညာချက်ထွက်လာတာပါ။အဆိုင်ပြုတ်ကျသွားပြီးတဲ့ကကဘာရရက်ကအစိုးရတွေဟာဆီးရီးယားရဲ့အနာဂတ်ကိုစိုးရိမ်ပြီးတော့ဆီးရီးယားနိုင်ငံကိုကုစရီအပြည်ပြည်ဆင်လွတ်ကြပါတယ်။အဲ့ဒီစိုးရိမ်မှုတက်ကတော့2014ခုနှစ်ကဆီးရီးယားရှေ့ပိုင်းဒေသနဲ့အီရတ်အနောက်ခြမ်းဒေသတွေကိုသိမ်းယူခဲ့တဲ့ IS စစ်သွေးကြောအဖွဲ့တွေပြန်ပြီးတော့ခေါင်းထောင်လာမလားဆိုတာပါ။တင်းလာနေကတော့ဆီးရီးယားနိုင်ငံရှေ့ခြမ်းအမေရိကန်လေကြောင်းတိုက်ခိုက်မှုတွေမှာ IS စစ်သွေးကြောနှစ်ဦးတည်ဆုံနေဆိုပြီးအမေရိကန်စစ်တပ်ကကြီးညာပါလေ။ဆီးရီးယားနိုင်ငံမှာအစိုးရတည်းရဲ့တရားဝင်ဖွဲ့စည်းပြီးရင်တော့ရေကြောင်းပိုင်နဲ့တမတ်မှုသဘောတူညီချက်ရဖို့အတွက်လိုလာတယ်လို့ထူကီတည်ယူပို့ဆောင်ရေးဝန်ကြီးကလည်းအင်ကာနီမှာပြောဆိုခဲ့ပါဗျ။